တမရဒေါ်နယ်ထရမ့်ကအမေရိကန်ပြည်ထောင်စုရဲ့စစ်ရေးအသုံးစစ်ကိုတိုးမြှင့်ပေးတော့မယ်လို့ကတိပေးလိုက်ပါတယ်။ချက်သပရီနေကပန်တဂန်မှာကျင်းပတဲ့ကာကွယ်ဝင်ကြီးတစ်ဖြစ်ကျန်းသက်စာချင်းဆုခဲ့တဲ့မတ်အက်စပါကိုကြိုဆိုတဲ့အခမ်းအနားမင်ကွန်းပြောကြရမှာတမရထရမ့်ကသူဟာကာကွယ်အသုံးစစ်ကိုဆက်ပြီးတော့တိုးမြှင့်ပေးဖို့စီစဉ်နေတယ်လို့အရေးအမြတ်ပြောကြားခဲ့တာပါ။သူပရမဆုံးပန်တဂန်ကိုလာရောက်ခဲ့ချိန်မှာအရင်ကတည်းကဘတ်ဂျက်ငွေကိုဒေါ်လာဘီလီယံပေါင်းများစွာတိုးမြှင့်ချထားပေးခဲ့တယ်လို့အဲ့ဒီနောက်မှာလည်းဒေါ်လာ916ဘီလီယံအထိပေးခဲ့တယ်လို့သမရကပြောပါတယ်။အခုတစ်ခေါက်ဘလောက်တိုးပေးမယ်ဆိုတာမပြောနိုင်သေးပေမဲ့အရင်ကတည်းကပိုမယ်လို့လည်းပြောတာပါ။ကျဲသပရင်းတွေကဘတ်ဂျက်ငွေချထားပေးဆိုင်ရာသဘောတူညီချက်ကိုသမရအင်ဂျူကညင်ညာခဲ့တာဖြစ်ပြီးလွှတ်တော်ခေါင်းဆောင်တွေက2020အတွက်ကာကွယ်အသုံးစစ်ဖြစ်တဲ့ဘတ်ဂျက်ငွေဒေါ်လာ938ဘီလီယံချထားပေးဖို့နဲ့2021ခုနှစ်အတွက်ဒေါ်လာ948ဘီလီယံလောက်ချထားပေးဖို့တောင်းဆိုတာပါ။ဒီသဘောတူညီချက်ကိုအောက်လွှတ်တော်အမတ်တွေကကျဲသပရင်းတွေနှောင်းပိုင်းမှာအတည်ပြုပေးခဲ့တာဖြစ်ပြီးဒါကိုအထက်လွှတ်တော်ကအတည်ပြုပေးဖို့အတွက်လာမယ့်သတင်းပတ်တွေမဲခွဲဆုံးဖြတ်ကြမှာလည်းဖြစ်ပါတယ်။